အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကတရားရုံးတစ်ခုကနေပြီးတော့ဒီအုပ်စုဖွဲ့မတင်းကျင်မှုနှစ်ခုထဲမင်းမှာပါဝင်သူ၃ယောက်ကိုသေဒဏ်ချလိုက်ပါတယ်ပြီးခဲ့တဲ့နှစ်တုန်းကဆက်ယုံဟောင်းတစ်ခုထဲမှာဓာတ်ပုံသတင်းတောက်အမျိုးသမီးကိုအုပ်စုဖွဲ့အာဓမ္မချင်းခဲ့မှုနဲ့သူတို့သေဒဏ်ချခံရတာဖြစ်ပါတယ်အဲ့ဒီလူတွေဟာဒီအစအဦးမှာပဲနောက်ထပ်အမျိုးသမီးတယောက်ကိုအုပ်စုဖွဲ့အာဓမ္မချင်းခဲ့တဲ့အတွက်လည်းအပြစ်ပေးခံရတာပါပါတယ်2012ခုနှစ်ဒီဇင်ဘာလတုန်းကဘတ်စကားတစည်းပေါ်မှာအမျိုးသမီးတယောက်အုပ်စုဖွဲ့အာဓမ္မပြုကျင့်တတ်ခံခဲ့ရပြီးကလေးကမရေမှုတွေအပေါ်မှာပြစ်ဒဏ်တွေတိုးမြှင့်ခဲ့ပြီးနောက်ပထမဆုံးသေဒဏ်ပေးတာလည်းဖြစ်ပါတယ်။တခါဒီလွန်ခဲ့တဲ့18နှစ်တုန်းကဆယ်ကျော်သက်တယောက်ကိုတရင်ဖက်နဲ့ချီအာဓမ္မပြုကျင့်ခဲ့မှုမှာပါဝင်သူ24ယောက်ကိုလည်းတရက်သေးလွှတ်ထားရကနေအိန္ဒိယတောင်ပိုင်းတရားရုံးတစ်ခုကဒီကနေ့တောက်ကြနေမှာပဲအမိန့်ကိုပြန်လည်ပြင်ဆင်ခဲ့ပါတယ်။အမျိုးသားတယောက်ကိုထောင်ဒဏ်တသက်နဲ့ကျန်တဲ့23ယောက်ကိုထောင်ဒဏ်9နှစ်ကနေပြီးတော့17နှစ်အထိကီရာလာပြည်နယ်အဆင့်မြင့်တရားရုံးကထောင်ဒဏ်တွေချမှတ်ခဲ့ပါတယ်။ဆယ်ကျော်သက်မိန်းကလေးဟာကီရာလာနဲ့တမင်းနာဒူပြည်နယ်တွေကနေရာစုံမှာရပ်ပေါင်း40အတွင်းအမျိုးသား40ထက်မနည်းရဲ့မဒိန်းကျင့်မှုကိုခံခဲ့ရပါတယ်။ဒီမိန်းကလေးကိုအာဓမ္မပြုကျင့်သူတွေထဲမှာပါမောက်ခရီးရှေ့နေတွေစီးပွားရေးသမားတွေနဲ့အစိုးရတာဝန်ရှိသူတွေပါဝင်တယ်လို့တရားရုံးတာဝန်ရှိသူတွေကပြောပါတယ်။1996ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့အဖြစ်အပျက်အတွက်2005ခုနှစ်မှာမတင်ကားတဲ့သူတွေတရက်သေးလွတ်ခဲ့ပေမဲ့အိန္ဒိယနိုင်ငံရဲ့အဆင့်မြင့်ဆုံးတရားရုံးကဒီအမှုကိုပြန်လည်စစ်ဆေးဖို့အတွက်မိနစ်တုံးကအမိန့်ချခဲ့တာဖြစ်ပါတယ်ရှင်။